င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဇူလိုင်လ23ရက်တောက်ကြနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်လေးကိုတိုင်းဒိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မအနှံလောက်ပါအခုညနေခင်းအစီအစဉ်မျိုးဖြစ်တာဝန်ယူတင်ဆက်သွားမှာပါ
မြင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့ဗြိတိန်မှာရောက်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဝန်ကြီးချုပ်ထရေဇာမေနဲ့တွေ့ဆုံဆွေးနွေးပါတယ်အမေရိကန်ရဲ့ကုန်သွယ်ရေးပုံငွေပြမှုဟာဇွန်လမှာဒေါ်လာ4ဘီလီယံအထိရှိသွားကြောင်းတရုတ်နိုင်ငံကပြောပါတယ်။စီးပွားနိုင်ငံကလေကြောင်းတိုက်ခိုက်မှုအတွင်း IS စစ်သေးကြော်တွေအပါအဝင်အနည်းဆုံး54ဦးသေဆုံးသွားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူတင်ပြပေးတော့မှာပါခင
်ဗျ။ကောင်းပါပါရှင်။မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့တို့ဒီကနေ့တွေ့ဆုံပြီးတော့ဆေးစပ်ညှိနှိုင်းဖို့မကြာခဏဆက်လက်တွေ့ဆုံသွားဖို့သဘောတူညီခဲ့ကြပါတယ
်။မကြာတွေ့မှပဲငြိမ်းချမ်းရေးဆိုတာဖော်ဆောင်လို့ရမှာပါဟုတ်တယ်ဗျာ။အဲ့တော့မကြာတွေ့ဖို့လဲကျွန်တော်တို့အစီအစဉ်လုပ်ပြီးသားပါ။နောက်လာခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေအနေန
ဲ့ညီချင်းကော်မရှင်သူဥက္ကဋ္ဌဦးသိန်းစောပြောတော်တာပါရှင်။အပြည့်စုံကတော့မကြာခင်ကြားကြမှာပါ။ဒါအပြင်မြန်မာအစိုးရနဲ့အပြည့်အစားချုပ်လက်မှတ်မရေးထိုးနိုင်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေပါဝင်ရှမ်းပြည်နယ်ထဲမှာလှုပ်ရှားနေကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေစီရေးပူးတွဲစီရေးလေ့ကျင့်မှုပြင်ဆင်နေတဲ့တဲ့နဲ့နိုင်ငံတကာသတင်းဆောင်မမှာတော့ရုရှားနိုင်ငံမှာကျင်းပတဲ့ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုကမ္ဘာသဘောင်းကလာရောက်ကြည့်ရှုတဲ့ဘောလုံးဝါသနာရှင်တွေကြည့်ကြည့်ကြပါမယ်လေဘောလုံးသမားတယောက်ကတော့ဒုက္ခရောက်နေတဲ့အကြောင်းကိုကြားကြမှာပါခုရင်ဆုံးတော့ဒီကနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုင်နဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင
်မေဂန်သမ္မတဒေါ်နယ်ထရမ့်ဟာဗြိတိန်ဝန်ကြီးချုပ်ထရေဇာမေနဲ့ဒီကနေ့တွေ့ဆုံပါတယ်ဒါဟာဘရစ်ဇစ်လို့ခေါ်တဲ့ဗြိတိန်နိုင်ငံ EU ကနှုတ်ထွက်ရေးကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်မေရဲ့အစီအစဉ်လေးအပေါ်သမ္မတထရမ့်ကအပြင်းထန်ဝေဖန်ပြောဆိုထားတဲ့အပြင်ဂါရုကနှုတ်ထွက်သွားတဲ့နိုင်ငံခြားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာတင့်တော်တဲ့ဝန်ကြီးချုပ်လောင်းဖြစ်ကြောင်းလန်ဒန်မြို့မှာရာဇဝတ်မှုတွေထူပြောနေတာဟာရွှေ့ပြောင်းနေထိုင်သူတွေကြောင့်ဖြစ်ကြောင်းဗြိတိန်ရဲ့အထင်ကရသတင်းစာ The Sun နဲ့မေးမြန်းကမှပြောဆိုပြီးခေါင်းဆောင်နှုတ်အုပ်အခုလိုတွေ့ဆုံကြတာပါခေါင်းဆောင်နှုတ်အုပ်ဟာ16ရာဇဝတ်နှစ်ခရက်ကတိစောက်ထားခဲ့တဲ့ဝန်ကြီးချုပ်တွေအတွက်အင်တော်မှာတွေ့ဆုံပြီးအရှိလေပိုင်းကိစ္စအပါအဝင်နိုင်ငံခြားရေးကိစ္စရပ်တွေကိုဆွေးနွေးကြကြောင်းသမ္မတအင်ဂျီရောအရာရှိတွေကပြောပါတယ်အမေရိကန်နဲ့ဗြိတိန်တို့ရဲ့ဆက်ဆံရေးဟာအားကောင်းလျက်ရှိကြောင်းစနေပွဲမစခင်သမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ဒါပေမဲ့သတင်းသတင်းစာကိုပြောခဲ့တဲ့ကိစ္စကိုတော့ထည့်သွင်းပြောဆိုခဲ့ခြင်းမရှိပါဘူး။သမ္မတထရမ့်ဟာဝန်ကြီးချုပ်အိမ်ကိုမသွားခင်ဒီကနေ့အစောပိုင်းကစန်ထားစစ်တပ်ကတော်ကိုတွားရောက်လေ့လာခဲ့ပါတယ်။သမ္မတထရမ့်နဲ့သမ္မတကတော်မလန်နီယာတို့ဟာဝန်ကြီးချုပ်အိမ်ကနေဝင်းစာနန်းတော်ကိုတွားပြီးတော့ဗီမာကြီးအလိဇဘက်နဲ့လက်ဖက်ရည်သုံးဆောင်မှဖြစ်ပါတယ်။ဒီတော့တွင် EU တဲကဗြိတိန်နှုတ်ထွက်မဲ့အစီအစဉ်အတိုင်းအကောင့်ထဲပို့မယ်ဆိုရင်အမေရိကန်အနေနဲ့ဗြိတိန်နဲ့ကုန်သွယ်ရေးသဘောတူညီချက်ချုပ်ဆိုမှာမဟုတ်ဘူးလို့သမ္မတထရမ့်ကပြောပါတယ်။ဝန်ကြီးချုပ်ရဲ့စီစီအတိုင်းဘရစ်ဇစ်ကိုအကောင့်ထဲပေါ်ခဲ့ရင်အမေရိကန်အနေနဲ့ဗြိတိန်နဲ့ဆက်ဆံမယ့်အစား EU နဲ့ပဲဆက်ဆံမှာဖြစ်တဲ့အတွက်ဘရစ်ဇစ်သဘောတူညီချက်ရနိုင်မှာမဟုတ်ကြောင်းသမ္မတထရမ့်ကပြောကြားခဲ့တာပါ။ဒါ့အပြင် EU နဲ့ဗြိတိန်ကိစ္စဘယ်လိုညှိနှိုင်းဆွေးနွေးသင့်လဲဆိုတဲ့သူ့ရဲ့အကြံပြုချက်တွေကိုဝန်ကြီးချုပ်ထရေဇာမေကလက်မခံဘူးလို့လည်းသမ္မတထရမ့်ကသတင်းသတင်းစာကိုပြောကြားခဲ့ပါတယ်။
တရုတ်နိုင်ငံကအမေရိကန်နဲ့ကုန်သွယ်ရမှာပြီးခဲ့တဲ့ဇွန်လတုန်းကအရင်မေလထက်အမေရိကန်ဒေါ်လာ4ဘီလီယံကျော်ကုန်သွယ်ရေးပုံငွေအသာစီးရထားတယ်လို့ထုတ်ပြောလိုက်ပါတယ်။ဒီနေ့နှစ်ဝက်ချီတရုတ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရမှာကုန်သွယ်ရေးပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ 133.8 ဘီလီယံအထိအသာစီးရထားပါတယ်။တရုတ်နိုင်ငံအခောက်ခွန်ဌာနရဲ့အထွေထွေအုပ်ချုပ်ရေးယုံပြောခွင့်ရဟူဝမ်ဆောင်ပင်းကလက်ရှိကုန်သွယ်ရေးတင်းမာလာမှုကြောင့်တရုတ်အမေရိကန်ကုန်သွယ်ရေးပေါ်လုံးဝထိခိုက်သွားမှာသိကြတယ်။ဒါအပြင်ကမ္ဘာကုန်သွယ်ရေးကိုပါပိုအကြီးအကျယ်ဒုက္ခပေးလိမ့်မယ်လို့ထုတ်ပြောလိုက်ပါတယ်။ဒါကြောင့်မို့ဒီကုန်သွယ်ရေးတင်းမာမှုကြောင့်တရုတ်အမေရိကန်ကုန်သွယ်ရေးပေါ်ထိခိုက်လာမဲ့အတိုင်းအတာကိုလည်းအနီးကပ်စောင့်ကြည့်သွားမှာဖြစ်တယ်လို့ပြောခွင့်ရဟိုဟန်ကဆက်ပြောခဲ့ပါတယ်။အမေရိကန်ကုန်သွယ်ရေးဌာနအနေနဲ့ဒီလ6ရက်နေ့တုန်းကပဲတရုတ်အနေနဲ့နည်းပညာတွေလွှဲပြောင်းရယူဖို့ကုမ္ပဏီတွေစီကခိုးယူတာနဲ့ကုမ္ပဏီတွေပေါ်ဖိအားပေးတာကြောင့်ဆိုပြီးတရုတ်သွင်းကုန်ပစ္စည်း800ကျော်ပေါ်အမေရိကန်ဒေါ်လာ34ဘီလီယံဘူးရှိတဲ့သွင်းကုန်ခု25ရာခိုင်နှုန်းတိုးချထားခဲ့ပြီဖြစ်ပါတယ်။တရုတ်ဘက်ကလည်းဒီအရေးအတွက်အလားတူတူညီတဲ့အမေရိကန်ကုန်ပစ္စည်းတွေပေါ်ပုံမြင်မားတဲ့သွင်းကုန်ခုနဲ့ချက်ချင်းချမှတ်ပြီးလက်ထုံပြန်ခဲ့ပါတယ်။ဒါအပြင်ဒီဘက်ထဲမှာပဲအမေရိကန်ဘက်ကထောင်ချီတဲ့တရုတ်သွင်းကုန်တွေပေါ်နောက်ထပ်အမေရိကန်ဒေါ်လာ200ဘီလီယံဘူးအခေါ်30ရာခိုင်နှုန်းတိုးကောက်ဖို့အဆိုပြုတဲ့ပုံမှာလည်းတရုတ်ဘက်ကဆက်လက်တုံ့ပြန်သွားမယ်လို့သတိပေးထားပါတယ်ခင
်ဗျ။နိုင်ငံခြားဆက်ဆံရေးတိုးတက်စေဖို့နဲ့ပြီးခဲ့တဲ့ဇွန်လကစင်ကာပူနိုင်ငံထိပ်သီးဆွေးနွေးအတွင်းသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးခဲ့တဲ့ထုတ်ပြန်ချက်ကိုအကောင့်ထဲပို့ဖို့သမ္မတထရမ့်ရဲ့စူးစမ်းချက်တွေကိုချီးကျူးပြောဆိုထားတဲ့ Emetan Kamon Sarazan, Yakuria Gonzan Kingjum Untangane, to Lakan Yashigere, Lutamra, Tony Trump Gapiobale, Tita Tinshari Totemuri Piponizan, Yakuria Gonzan Sarama Popia Tarelu, Muin San to Ingle Lu, Bada Bian Hare Sago, Tapunya Pi Tita Lumuku and Gadisin Tamra Tonga Topiangabale. ဆောင်ကိုရ50ပြည့်နှစ်အစောပိုင်းကာလတွေကကိုရီးယားစစ်ပွဲအတွင်းတည်ဆုံသွားခဲ့တဲ့အမေရိကန်တပ်ဖွဲ့တွေရဲ့ကျွင်းကြံရစ်တဲ့ရုပ်အလောင်းတွေလွှဲပြောင်းရေးကိစ္စအမေရိကန်တာဝန်ရှိသူတွေနဲ့ကြာသပတေးနေ့ကဆွေးနွေးဖို့စီစဉ်ထားတာမှာမြောက်ကိုရီးယားဘက်ကရောက်မလာဘူးဆိုတဲ့သတင်းတွေထွက်လာတဲ့တရက်ထဲမှာပဲကင်ဂျွန်းဦးစီကစာကိုတမနာထောင်ကထုတ်ပြန်လိုက်တာပါငွေကြေးဝန်ကြီးမိုက်ပ
ပြောက်ကိုရီးယားဘက်ကဘလို့အကြောင်းပြချက်တစ်ခုခုမှမရပဲဆွေးနွေးဘက်ကိုရောက်မလာပါဘူးဒီကျွင်းကြံရတဲ့ရုပ်လောင်းနဲ့လွှတ်ပြောင်းရေးကိစ္စအမေရိကန်ဗိုလ်ချုပ်ဒုနဲ့တနင်္ဂနွေနေ့မှာဆွေးနွေးဖို့မြောက်ကိုရီးယားကပြန်လည်တောင်းဆိုထားကြောင်းတောင်ကိုရီးယားနိုင်ငံသားဝန်ကြီးဌာနကပြောပါတယ်ပါကစ္စတန်နိုင်ငံမှာတော့ဝန်ကြီးချုပ်ဟောင်းနဝတ်ရှာရစ်နဲ့
သူတို့မိတို့ဟာလန်ဒန်ကသူတို့ရဲ့တန်ဖိုးကြီးပိုင်ဆိုင်မှုတွေဘလိုဝယ်နိုင်တယ်ဆိုတာကိုရှင်းပြဖို့ပြက်ကွက်မှုနဲ့သူတို့ကိုအားကြေးလိုက်စာမှုတက်ချေတရားရုံးကနေတီးခဲ့တဲ့တောက်ကြနေမှာပဲထောင်ဒဏ်၁၂နှစ်9ရက်စီမျက်ကွယ်မှာချမှတ်ခဲ့ပါတယ်ဝန်ကြီးချုပ်ရှာဂျက်ဖာကင်ဆာရောဂါကုသမှုခံယူနေရတဲ့စနီးဖြစ်သူကိုပြည်သူဆောက်ရှောက်ဖို့အတွက်တာသမီတွေနဲ့တူလန်ဒန်မြို
galle a cheese peso tasi muri lo sound about it.
American then, Yeniba Namavala season ago, Yeni Tama Gorgani, Yeni Konanaiti, Hydromida second, kilohertz, Dikon Chaushi Dunya, Hydromida second, kilohertz, Dinganga Tangane, Hydromida Nesanga, kilohertz, Diddiko Tangarogani, Tolan Binimarishi.
American Tangadrenigo Selecina Binibakna. See Kikalarunga Jan Chicka Buddha Dunangane, Mutual Sassanidi, Tisaka B, American Sassanid Assembly, Chicka, Philippine Nangaha, Don't you be living to American Lune, Putu, see Lichemu Pulo Chinha, Nananga Sassanid, Tote, Common Lare, Lakana Fidelu, Tudi Tiga, Donta Jabare, Solana Koyagan is such a native Pulo Nide, Eddie Putu, see Lichemu, Twin Philippine, Jeta, Temonasine, American Lady, Temotazino Pawanjang. American Yeta, India Pacific, Sitanajo, Internet, website, my popia, Tabare, Putu, see, legend, Luzun, Chung, and now buying Kanjiha. Philippine, deal Nangano, by Samu, Nibani, the town deal been living, Yile Jan, Tisanid, and Yalechibare, Tamara Tatan, Nene Shila, if you dare, Tamara Rodrigo, Dutadega, by Samu, Nibani, the Kisarigo, Bipet Happy, deal Nangana, Sassani, is simply on, looks on at the chain of my way, American go joking at Chibare. Philippine and Dari Pin, Philippine Tamarone, Soya of Poem, Wunjiga, Yijang Kawaiu, Kaima Tisapo, Lulani Jarajang, American Sassan Yi Pileang, Tamara Duda Dega, Pianle, Josa Laralu, Lila Duriga, Jobare, Putu Si, Lijimuri, G. Twam Lamachin, Dil Dubegale, Philippine Sassan Yego, Apiakamam, Hopulu Suare.
During a Mara Daru, Jessie Sayon, the Ku Pokuelavi, Luba and Nezon Sako, the Songa, not a Luba, Sana Ude Yadarelu. So, yeah, yeah, she got so bad. Dionaga, Champinaga, Jimbe, Hunter, Nipina, Comunima, Manenyani, Chanai, Queronga, Gulu, Pakwemu, Chekevi, a saw Uba, Mihong Tau, just see Dogabare, Paja, Gulu, Pakwea, Sora, Matia, the Sonsan is a Chibare, D. Mila Mugu, Mane, Manapangama, a Pita, Nina, and Gabi, Diana, the regular Seo, Potabi, Piama, through Chinega, Dini Navy, to tell Yashiruga, Sapio Jabare.
ဒီဟန်တာဆက်ရုံဟာရှင်ဘင်းမြို့ကစမှုဇုံထဲမှာတရှိပြီးအစားအသောက်နဲ့ဆေးဝါးဆက်ရုံတွေအတွက်လိုအပ်တဲ့ဓာတ်ပစ္စည်းတွေကိုထုတ်လုပ်ပေးနေတာပါ။တကယ်တော့တရုတ်နိုင်ငံတဲ့ကြောင်မီသွေးမိုင်းနဲ့ဓာတ်ပစ္စည်းဆက်ရုံတွေမှာကုလပောက်ွဲမှုတွေအချိန်ချင်းဖြစ်လာနေခဲ့ပြီးနိုင်ငံတွင်းဆက်ရုံဆိုင်ရာဘေးအန္တရာယ်ကင်းရှင်းရေးတွေးမြင့်ဆောင်ရွက်နေချိန်မှာပဲတေချီရတဲ့အ Eri Lunga Sena Ugo, Yoga Gusep Jambuanya Machine on Tizan Zama, Quetabi, Truriha, Anenge Nama Jampini Dagalu, Jama Ye Kamon Leshi Jam Seung Town Shiduriga, Digini Piovare, Solana Setunyaka, Duru Langurego, Sawin Twazinga, Tanai Lauta, Chabu, Mione Tagabime, Nabama Mudebi, Gurego Yeri Winara Jam, Atema, Pemi Dwajaralu, Clitin a Dugan Yagare, Mibati Sugar, Time Media Rego Piovare, Truriga,
เจ้าจอรี่จ๋าก็จ่าละได้ทีนี้ก็ตอกขึ้นจ๋าเลยรู้สึกว่าเลยเกษัยยี่ซีซีมาปาวงเกเรยิงกุตมะอัตโตเมี้ยๆก็เสกุตัมุเปกิยะได้ด้วยที่เกษัยยี่ลงงาหาทินท่าละได้ปูพี่รอแค่ๆจังเลยท้ายยิตะอุทุตะพั่วอจีเกก็เปล่าบาเลยซีเรียนักงานมารอลีจองตะไคมุตะคูจองลูบาวอเนซงง 50 เลวเนซันนี่ก็ไอเอสเทนชุท่ายาดีตาโกดีตักไคมุที่มันแก่มายีเกสซะยงโกถี่ตั้วแก่บีดีดีตาเดมาดาซุนนี่เนี่ยฉี่ได้ยัตตาริกาแลขุลงได้จ๋าเลยลูกที่ถิ่นฉี่ใส่ซีเรียลลูกคุยสอดจีอภเวก็สู้บาเลยดาใบแม้อะกุลูไอเอสตรีโกตักไคเกเรซิลีนี่ก็ยูเอฟบักกะลาอเมริกันอุส่องเนี่ยมาไม่บัดตรีบักกะลาสร้าโกรอฉิฉิไม่ติดอะไรบุโลดีลูกคุยอภเวก็สับเปาะแก่บาเลยซีเรียซูยาตะเดนฐานะสานาก็รอ อเมริกันอุส่องเนี่ยมาไม่อภเวละเช็ดဖြစ်တယ်လို့အဖြစ်ပုံချထားပြီးလူပေါင်း30တိဆုံးကအများပြားတန်ရရသွားတယ်လို့ကြေညာထားပါတယ်အမေရိကန်ဥဆောင်တဲ့မြန်မာအဖွဲ့ကလည်းမြန်မာအဖွဲ့အနေနဲ့ဖြစ်ဖြစ်ဒါမှမဟုတ်မြန်မာအဖွဲ့ရဲ့မဟာမိတ်မိတ်ဖက်အဖွဲ့တစ်ခုကပဲဖြစ်ဖြစ်အခုဆီးရီးယားလူခွင့်စောင့်ကြည့်အဖွဲ့ကပြောနေတဲ့နေရာမှာတိုက်ခိုက်မှုတွေလုပ်ခဲ့တာဖြစ်ကောင်းဖြစ်နို
ဒီဟာအစ်ရေးရဲ့တောင်းဆိုမှုတွေနဲ့တောင်းဆိုမှုတွေကိုလိုက်နာစရာမလိုဘူးလို့အီရန်အရာရှိတူကဒီကနေ့ပြောပါတယ်။အစ်ရေးအရေးဒီဒါဟာအစ်ရေးရဲ့တောင်းဆိုမှုတွေနဲ့တောင်းဆိုမှုတွေကိုလိုက်နာစရာမလိုဘူးလို့အီရန်ဘာသာရေးအုပ်ချုပ်အရာဒေါ်လာကော်မတီရဲ့အကြီးအကဲနိုင်ငံရေးအကြံပေးအလီအက်ဘာကမော်စကိုမြို့မှာပြုလုပ်တဲ့ဆွေးနွေးမှုအတွင်းမှာအဲ့ဒီလိုပြောကြားခဲ့တာဖြစ်ပါတယ်ခ
တောက်ကြနေနောက်တောက်ကြနေညနေခင်းနောက်ဆုံးရထားတဲ့ထိတ်တန့်ရသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါရှင်။ နေပြည်တော်ကပြည်ထောင်စုညီညာရေးညီလာခံအတွင်းမြန်မာအစိုးရရဲ့ညီညာရေးကော်မရှင်တာဝန်ရှိသူတွေနဲ့တရုတ်မြန်မာနယ်စပ်ကမြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့တို့ဒီကနေ့တွေ့ဆုံခဲ့ကြပြီးစေစံညီနိုင်မှုတွေအတွက်မကြာခဏဆက်လက်တွေ့ဆုံသွားဖို့သဘောတူညီခဲ့ကြပါတယ်။မြန်မာအစိုးရနဲ့အပြည့်ခက်ရက်စရေး MCA
ကိုလက်မှတ်ရေးထိုးမထားတဲ့မြောက်ပိုင်းအဖွဲ့တွေကတော့နေပြည်တော်မှာကျင်းပနေတဲ့၂၄ရာစုပင်လုံတတိယကြိမ်စည်းဝေးကိုရောက်ရှိနေတဲ့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာညီလာခံမှာပါဝင်တက်ရောက်တာမရှိပေမဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တမတော်ကာကွယ်ရေးဦးစီးချုပ်ဒုတမတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံဆွေးနွေးခဲ့သလိုဒီကနေ့နေကင်းတနာရီမှာတော့အစိုးရရဲ့ Commission ဒုဥက္ကဋ္ဌဦးသိန်းစောကအခုလိုပြောပါတယ်
။မကြာမကြာတွေ့မှပဲငြိမ်းချမ်းရေးဆိုတာပေါ်ဆောင်လို့ရမှာပေါ့ဟုတ်တယ်မလား။အဲ့တော့မကြာမကြာတွေ့ဖို့လည်းကျွန်တော်အစီအစဉ်လုပ်ပြီးသားပါ။နောက်လာခဲ့တဲ့တိုင်းရင်းသားခေါင်းဆောင်တွေအနေနဲ့နိုင်ငံတော်အတိုင်ပင်ခံနဲ့တွေ့ပြီးတော့နိုင်ငံတော်အစိုးရရဲ့သဘောထားတွေလည်းတို့အားလုံးသိသွားပြီ။တမတော်ကာကွယ်ဦးစည်းချုပ်နဲ့ဒုတိယတမတော်ကာကွယ်ဦးစည်းချုပ်တို့နဲ့တွေ့ဆုံပြီးတော့လည်းတမတော်ရဲ့သဘောထားတွေလည်းတို့အားလုံးသိသွားပြီဆိုတော့ဒီဘက်ကသဘောထားတွေသိပြီးသွားလို့တို့ဘက်ကသဘောထားကလည်းဒီဘက်ကသဘောထားနဲ့ကြီးနိုင်လို့ရသွားပြီဆိုရင်တော့အခြေအနေကောင်းနေထွက်ပေါ်လာမှာ
ဒီလိုတွေ့ဆုံရမှာအစိုးရနဲ့အပြည့်ခက်ရစဲရေးအတွက်နှစ်ဖက်သဘောတူစာချုပ်ချုပ်ဆိုထားတာမရှိသလိုတမတော်နဲ့လည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတဲ့ TNLA ပလောင် MNDAA ကိုခန့်နဲ့ AA ရခိုင်တမတော်တို့နဲ့လည်းညှိနှိုင်းမှာဖြစ်ကြောင်းဆက်လက်ပြောဆိုပါတယ်
ရခိုင်ကလည်းတွေ့ဆုံပါတယ်နောင်လည်းတွေ့ဆုံပါပါအဖွဲ့ချင်းလည်းတွေ့ပါတယ်ပေါင်းစပ်ပြီးတော့မှလည်းတွေ့ပါတယ်ဘာမှအခက်အခဲမရှိပါဘူးเนาะဆက်ဆံမရှိပါဘူးတို့တော့တချို့နိုင်ငံတော်ရဲ့လူညုံရေးတွေနဲ့ကိစ္စတွေနဲ့ပတ်သက်တဲ့အခါကျတော့ထုတ်ပြန်နေတာထုတ်ပြန်တာပေါ့ထုတ်ပြန်လို့မရတာလည်းမထုတ်ပြန်သေးဘူးပေါ့
ဒီကနေ့ထုတ်ကြေမှုသတင်းစာမှာတော့မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ကိုတနင်္ဂနွေနေ့ပြစ်ခတ်တိုက်ခိုက်မှုရစေးရဲ့သဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးနိုင်ဖို့အတွက်အစိုးရအနေနဲ့ပုံစံနှစ်မျိုးနဲ့ချင်းကပ်တွဲဆောင်သွားမှာဖြစ်ကြောင်းဖော်ပြထားပါတယ်။မြောက်ပိုင်းအဖွဲ့ခုနှစ်ဖွဲ့ဟာ
FBNCC ကိုပြည်တော်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီအဖြစ်နဲ့ဖွဲ့စည်းထားပြီးသူတို့ရဲ့သဘောထားကိုသတင်းစာရှင်းလင်းပွဲမကျင်းပတော့ကြောင်းဝါတပ်ဖွဲ့ကအဖွဲ့ဝင်တအူကပြောပါတယ်။
ကျွန်တော်တို့ကပြောချင်းလင်းဟာဒီလုတ်ချင်းလင်းဟာဒီအားလုံးဒီမှာပြည်ပြည်ဆုံဆုံရှိပြီဗျာခင်ဗျားတို့ဖတ်ပြီးမှဟိုအမှန်ကန်တဲ့ပြောပဲပါဟိုကတင်းစားရှင်းလင်းပွဲလို့ခုရှိတော့မရှိတော့ဘူးဒါနဲ့ရှင်းလင်းသွားမယ်ဒါနဲ့ရှင်းလင်းသွားမယ်သူတို့ဖြန့်ဝေတဲ့ညီလာခံမှာတင်ပြမဲ့စာတမ်းမှာ FBNCC ဟာမြန်မာပြည်ငြိမ်းချမ်းရေးအတွက်ဖြစ်ပြီးနိုင်ငံရေးဆွေးနွေးမှုအပိုင်းမှာ FBNCC နဲ့အစိုးရတိုက်ရိုက်ဆွေးနွေးသွားမှာဖြစ်ကြောင်းအေအေအဖွဲ့ရဲ့ဒုဥက္ကဋ္ဌဒေါက်တာညူထွန်းအောင်အမည်နဲ့ထုတ်ပြန်ပါတယ်။ရေတပူ SA ဝါအဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဦးကျော်ကော်အန်အမည်နဲ့တင်ပြတဲ့စာရန်မှာတော့ ကိုပကမလိုက်ရောပဲအားနေသူကိုတစ်ဖက်သက်တောင်းဆိုရင်ငင်းချမ်းရေးဖြစ်စဉ်ဟာရှေ့တူးနိုင်မှာမဟုတ်ကြောင်းဖော်ပြခဲ့တယ်လို့ပလောင်ကိုကနဲ့အေအေအဖွဲ့တွေကလည်းငင်းချမ်းရေးဖြစ်စဉ်မှာပါဝင်စေဖို့တိုက်တွန်းထားပါတယ်။ငင်းချမ်းရေးကော်မရှင်နဲ့မြောက်ပိုင်းအဖွဲ့တွေရဲ့ဒီကနေ့တွေ့ဆုံပွဲဟာနာယီဝက်လောက်သာကြာမြင့်ပြီးအချင်းချင်းအပြန်အလှန်မိတ်ဆက်တာနဲ့မြောက်ပိုင်းအဖွဲ့ ဒီနေ့ကျွန်တော်တို့ကတော့
ကုမိုးစောတင်ပြသွားတာပါရှင်။ဗီအိုအေကနေတောက်ကြားနေညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာအစိုးရနဲ့အပြစ်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေအပါအဝင်ရှမ်းပြည်နယ်ထဲမှာလှုပ်ရှားနေကြတဲ့တိုင်းနာလက်နက်ကိုင်အဖွဲ့တို့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းဒီသတင်းမှန်မှန်ကြောင်းရှမ်းပြည်နယ်မှာလှုပ်ရှားနေကြတဲ့တိုင်းနာလက်
ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ကျွန် ိုင်မာမှုရှိမယ်လို့လည်းကျွန်တော်မြင်ပါတယ်။ဘာလို့ဆိုကြတဲ့မှာလဲသူကစီလေးချမ်းမှုတွေသူကရှိနေတယ်။စီလေးချမ်းမှုတွေသူလုပ်နေတယ်။အဲ့တမှာလဲသူကတကယ်ရှိနေတယ်
စုလနဲ့ဆန်းနေနေမှာမြောက်ပိုင်းမဟာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ဝပြည်တွေးစည်းညွှန်ရေးဖွဲ့ UWSA KNU ကချင်းလွန်လိုက်ရေးဖွဲ့မြောက်ပိုင်းရှမ်းပြည်သမတော် SFPB SSA တန်းပလောင်သက်ဖွဲ့ TNL ကိုကသက်ဖွဲ့ MNDAA တို့ကနေရှမ်းပြည်နယ်မြောက်ပိုင်းနံမတူမြို့နယ်ဖာဆွန်ကျေးရွာဥစုပန်လောက်ကျေးရွာရှေ့တောင်ဘက်မှာရှိတဲ့နောင်ကောက်လူဒေသမှာပူးတွဲစည်းရေးလက်ချေဖို့ပြင်ဆင်နေကြတယ်လို့ရေးသားဖော်ပြထားပါတယ်ဒီလိုပူးတွဲစည်းရေးလက်ချေရေးလှုပ်ဆောင်မယ်ဆိုရင်ဒေသတွင်းငြိမ်းချမ်းရေးကိုထိခိုက်နိုင်တယ်လို့ဘုံမူကြီးဆိုင်ဦးကပြောပါတယ
်သူကအနုပူတွဲတော့ဆေးလေးကျင်တာနော်ကျွန်တော်ဒီဆန်းဒီမှာမရှိခဲ့ဘူးတော့နော်အဲ့လိုရှိခဲ့တဲ့ဆိုရင်လည်းဆေးပြင်ဆင်မှုတွေကနော်စက်ကွဲတွေကိုဖြစ်လာဖို့အခြေအနေပိုရှိတယ်လို့ကျွန်တော်မြင်လာတော့အရင်ခိုင်းတဲ့တော့လည်း
ဒီကနေ့ကျွန်တော်တို့ကနည်းနည်းများတော့ထိခိုက်မှာပဲဆိုတော့သူကတော့ဒီလိုထူပါမစစ်ဘေးစစ်တမ်းတွေကခံကြရမှာပါတော့ပူးတဲ့စည်ရည်လေးကြီးဖို့ပြင်ဆင်နေကြအောင်အာစီအဆက်ရဖော်ပြချက်နဲ့ပတ်သက်လို့နေပြည်တော်မှာရှင်းမနေတဲ့ငင်းချမ်းရေးညီလာခံတက်ရောက်နေတဲ့မြောက်ပိုင်းမှာမိတ်ဖွဲ့တွေကတရားဝင်တုတ်ပြန်လာမတွေ့ရသေးပေမဲ့
မဟာမိတ်ဖွဲ့ဝင်ဖြစ်တဲ့ဒီအနယ်ဒီကတော့ဒီတဲ့ရင်မှမှန်ကြောင်းရင်းစုခဲ့ပါတယ်။မဟုတ်ချင်တဲ့လက်ကစားမှာတော့ဒါတော့တော်တော်လေးကလာမှာဒီလိုစီလီလီချင်းပြီးလို့ရတယ်။ဒီလိုမှမဖြစ်ရတဲ့တရားတနေတဲ့ဒီလိုဖြစ်တယ်။ဒါတို့နဲ့မြန်မာသမ္မတနဲ့တော်တော်ဖြစ်တော့ဒီလိုမှမရှိဘူး။ဖြစ်အောင်များတို့တစ်ခက်နဲ့အဲဒီလိုလုပ်ကြလာတယ်ဒါတော့ပြောတော့ဘာမှအခြေအနေမရှိတဲ
ဒီကနေ့ကျွန်တော်တို့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ဒီနေ့ရဲ့ ဒီနေ့ကျွန်တော်တို့ရဲ့ဒီနေ့ပတ်သက်ပြီးသက်ဆိုင်ရာမိခင်ဖွဲ့စည်းကနေတာဝန်ယူရမယ်လို့ရှမ်းပြည်သူတွေရေးပါတီဘက်ကနေကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကင်းရှင်မြန်မာလူလည်းရေးအတွက်ကျူးပန်းရင်ကြဆုံးခဲ့ကြတဲ့ခေါင်းဆောင်တွေကိုဂုံပြုမဲ့အာဇာနည်နဲ့အခမ်းအနားတွေနိုင်ငံနဲ့ဆင်းပါဖို့ရှိနေချိန်မှာပဲ ဘိုးကျောင်းဆန်အထိမ့်မဲ့စိုက်ထူမဲ့အစီအစဉ်တွေအပေါ်ကန့်ကွက်မှုတွေနဲ့လည်းမကြသေးခင်ကပဲကြုံရပါတယ်အထူးသဖြင့်တိုင်းသားဒေသတွေမှာဘိုးကျောင်းရုပ်တုစိုက်ထူမဲ့အစီအစဉ်တွေကိုကန့်ကွက်နေတာဘာကြောင့်များပါလဲဂုံပြုတင်တဲ့လူကိုဂုံပြုတဲ့အခါအငင်းပွားစရာမဖြစ်အောင်ဘယ်လိုလုပ်တင်ပါသလဲဆိုတာတွေကို VOA မြန်မာပိုင်းရဲ့စနေနေ့ည8:00လေးလိုက်အစီအစဉ်မှာဇူနီကြရအောင်ပါရှင်။မြို့သားကောင်းဆောင်အဖြစ်ဘိုးကျောင်းဆန်အထိမ်းအတွေ့ထားရှိတာဟာကန့်ကွက်တင်တဲ့လောက်ရဲ့လို့ဆိုနိုင်ပါသလား။ဒါမှမဟုတ်တိုင်းသားတွေရဲ့ခန်းစားချက်တွေကိုလှစ်လှူရှုရရောင်းနေပါသလား။စူရာတွေကိုသောရရှင်တွေပါဝင်ဇူနီကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဇူနီမင်းမြတ်လူတွေအနေနဲ့
ဖီအိုအေနျူးစ်ဒေါ့ကွန်ကိုချုပ်တင်ပေးဖို့ထားနိုင်တယ်လို့ဖီအိုအေရဲ့ဖေ့စ်ဘွတ်စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးဖို့ထားနိုင်ပါတယ်။နေ့နေ့ကဒိုင်းရိုက်လေးလိုင်းစီစဉ်ကပြုစုပါတယ်ရှင်။ဖီအိုအေအမေရိကန်အသံရဲ့ဒိုင်းရိုက်လေးလိုင်းစီစဉ်ကအင်္ဂါနေ့စနေညပိုင်းအစီအစဉ်မှာတပတ်ကိုနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒိုင်းရိုက်လေးလို ဒီကနေ့ကျွန်တော်တို့ရဲ့ပြည်သူ့ကိုဝန်ခံနေလာရောက်ကြည့်ရှုကြတဲ့ဘောလုံးဝါသနာရှင်တွေကရုရှားနိုင်ငံရဲ့ဖော်ရွှေပြူငါမှုကိုချီကျူးပြောဆိုကြပေမလို့ရုရှားမှာဒုက္ခသည်အဖြစ်အခြေခံနေထိုင်ခွင့်ရဖို့ကြိုးစားနေတဲ့ Ivory Coast နိုင်ငံကဘောလုံးသမားတယောက်အတွက်တော့ရုရှားကိုလာရောက်လက်ပတ်ကျသူတွေရဲ့ကြုံတွေ့ရတဲ့အတွေ့အကြုံကကွာခြားလွန်ပါတယ်။ဒီအကြောင်းမော်စကိုမြို့ကနေ Charles Menes Pepper ရဲ့တရင်လွှာကိုချီခံပြီးမှတ်ခင်ပြုရိတ်ကတင်ပြထားပါတယ်ရှင်။
ရုရှားရဲ့ဖော်ရွှေပြူငါမှုတွေကိုကမ္ဘာတစ်ဝန်းကဘောလုံးဝါသနာရှင်တွေချီးကျူးပြောဆိုနေကြတာပါ။ရတယ်ဝယ်ဝီဟက်နိုပရော့ဘလမ်အတ်အောလ်ဆိုဖာ။ဒီမှာဘာပြဿနာမှမကြုံရပါဘူး။နေရာတိုင်းကိုဘေကင်းကင်းသွားလာနိုင်ပါတယ်။ဖော်မီဝီကုဒ်ကွန်ထရီ။သိကောင်းတဲ့နိုင်ငံတစ်ခုပါရုရှားတွေကအကောင်းမြင်လူမျိုးတွေပါ။လူမျိုးရေးခွဲခြားမှုတွေရဲတပ်ကိုတွေကကျဉ်းကျဉ်းတန်းတန်းပြုမှ
ရစားကိုခဏတာသွားရောက်ရပဲ့ကြပြီးပြောပြခဲ့ကြတာပါဒီလိုလူတွေကြုံတွေ့ရတဲ့အတွေ့အကြုံနဲ့ရုရှားမှာနေထိုင်ခွင့်ရဖို့ကြိုးစားသူတွေရဲ့အတွေ့အကြုံကတော့မတူပါဘူးကက်လီထရော်ရီဟာရုရှားကိုလွန်ခဲ့တဲ့6နှစ်လောက်ကရောက်လာခဲ့တဲ့သူပါမိခင်နိုင်ငံ Ivory Coast မှာ2018ခုနှစ်ကသမ္မတရွေးကောက်ပွဲတွေအပြီးအကြမ်းဖက်မှုတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ကျွမ်းကျင်ဘောလုံးသမားဘဝကိုဆွတ်လွတ်ခဲ့ရပြီးတော့နိုင်ငံကနေထွက်ခွာခဲ့ရတဲ့သူပါ
ရှင်မီဇီမာရေရွယ်ဟိုဖုတ်ဘော
ကျွန်တော်ကမွတ်စလင်တယောက်ပါဘောလုံးကစားခဲ့ပါတယ်အစ်တက်လာတဲ့သမ္မတကမွတ်စလင်ခရစ်စတန်မခွဲခြားဘဲနဲ့အားလုံးကိုဒန်းတူဆက်ဆံမယ်လို့ဂရုပြုပြောခဲ့ပေမဲ့ဓမ္မမွတ်စလင်လို့ပြောလိုက်တာနဲ့ပြဿနာတွေအများကြီးရှိပါတယ်
ကမ္ဘာပေါ်လုံးအဖွဲ့ချုပ် FIFA ရဲ့ကြောထောက်လောက်ခံမှုနဲ့ဖွဲ့ထားတဲ့ World Cup Diversity House ကစစ်မှုကြခင်တော့ကစီးမှုကျင်းပတဲ့အခမ်းအနားတစ်ခုမှာ Flory ကရုရှားမှာဒုက္ခသည်အဖြစ်တရားဝင်အသိနဲ့ပြုနေထိုင်ခွင့်ရဖို့ဘယ်လိုကြိုးစားနေရလဲဆိုတာတွေကိုပြောပြခဲ့ပါတယ
် Maintenant quand on est parti on nous a dit
ရုရှားမှာကျွန်တော်တို့နေထိုင်ခွင့် Visa ထုတ်မပေးနိုင်ဘူးအိမ်ပြန်ရမယ်လို့ပြောပါတယ်ဒါပေမဲ့ဘာကြောင့်ကျွန်တော်ပြန်ရမှာလဲကျွန်တော်မိသားစုကဒီမှာရှိတယ်သူတို့ဟာရုရှားနိုင်ငံသားတွေဖြစ်တယ်လို့ပြောခဲ့ပါတယ်
Flory ဟာရုရှားမျိုးသမီးဒိုင်ယန်နာနဲ့လက်ချက်ချပြီးနှစ်နှစ်အရွယ်သားတစ်ယောက်ရှိပါတယ်ရုရှားမှာနေထိုင်ဖို့အတွက်ပြဿနာကြုံရတာဖြစ်ပြီးတော့ရဲတွေနဲ့ဝန်ထမ်းတွေကမခွဲမရပြောဆိုဆက်ဆံတာကြုံရတာရှိတယ်လို့ပြောပါတယ
်
ကျမတို့ကလက်ထပ်ထားတော့လွယ်ကူလိမ့်မယ်လို့ထင်ခဲ့တာဘာမှမလွယ်ပါဘူ
း Flory ရဲ့ဇနီးတဲ့ဒိုင်ယန်နာပြောတာပါ Flory ရဲ့အမှုကိုတော့ဒုက္ခသည်ခွင့်ရေးဆောင်ရွက်နေတဲ့ Russia NGO အဖွဲ့ Civic Assistance ကလိုက်ပါကူညီဆောင်ရွက်ပေးနေတာပါဒုက္ခသည်ဆိုင်ရာနိုင်ငံတကာစီးနီးစည်းကမ်းတွေကိုလိုက်နာခြင်းမရှိတဲ့ရုရှားဆိုရဲ့ရမူဝါဒတွေကြောင့် Flory ရဲ့ဒုက္ခသည်ရှောက်ထားမှုအဆင်ပြေဖို့မလွယ်ဘူးလို့ Civic Assistance အဖွဲ့ညွှန်ကြားရေးမှူး Svetlana Ganushkina ကပြောပါတယ
်။ That's not просто типичная история.
Это ကဖြစ်နေဖြစ်တာရှိတဲ့ကိစ္စဖြစ်တယ်လို့ဒုက္ခသည်ရှောက်ထားသူအလုံးနှိပါးနဲ့ဆိုင်ပါတယ်။ရုရှားတနိုင်ငံလုံးမှာဒုက္ခသည်အဖြစ်သတ်မှတ်လက်ခံထားတဲ့သူက985ယောက်ပဲရှိပါတယ်
။ဒီတစ်ချိန်ကမ္ဘာ့ဖလားပွဲမှာရုရှားသင်းဟာသမိုင်းမှာပထမဆုံးအကြိမ်ควอเตอร์ไฟนอลအထိတက်ခဲ့တာကြောင့်ပြည်သူသားတိုးတက်လာခဲ့တာပါ။ဒီလိုရုရှားသင်းမှာ Troy ပါဝင်ကစားဝင်ရခြင်းပေမဲ့လို့သူ့ရဲ့လက်ရှိအခြေအနေကသူ့အိမ်မက်တွေကိုအကောင့်ထည့်ဖို့မဖြစ်နိုင်သေးပါဘူး
။ Voilà, les joueurs je vais avoir des
တရားသူကြီးကကျွန်တော်ကိုတရားဝင်နေထိုင်ခွင့်ထုတ်ပေးတဲ့ခါကျရင်တော့ဒီဘောလုံးအသင်းကြီးမှာဝင်ကစားခြင်းပါလေ။
သူဖြစ်ချင်တဲ့အတိုင်းဖြစ်လာဖို့မလွယ်ဘူးဆိုတာသိပေမဲ့ Troy ကတော့နောက်တစ်ဆင့်ကမ္ဘာဖလားပွဲတွေကျင်းပတဲ့အခါရုရှားအသင်းဝင်းဆောင်နဲ့ရှင်းပြန်ခွင့်ရပြီးတော့သူရွှေ့ပြောင်းချေချနေတဲ့နိုင်ငံအတွက်ဂိုးသွင်းပေးနိုင်ဖို့မျှော်လင့်ရင်းနေ့စဉ်မပြတ်ဘောလုံးလေးကျင်းနေစေပဲဖြစ်ပါလေရှင
်မခင်ပြည်တွေတင်ပြတော့တာပါအခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်ပါပဲ VOA ရုံမြင်သားကြအစီအစဉ်ကိုညနေ9:00နာရီနဲ့ 9:00 နာရီခွဲတည်းတည်းထုတ်လွှင့်ပေးသွားအောင်ပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ်ကိုယ်တော်ကြံရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါအောင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဗြိတိန်ဝန်ကြီးချုပ်ထရေဇာမေနဲ့ဒီကနေ့တွေ့ဆုံပါတယ်ဒါဟာဘရစ်စ်လို့ခေါ်တဲ့ဗြိတိန် EU တွေကနှုတ်ထွက်ရေးကိစ္စနဲ့ပတ်သက်လို့ဝန်ကြီးချုပ်မေရဲ့အစီအစဉ်တွေပေါ်သမ္မတထရန့်ကအပြင်းထန်ဝေဖန်ပြောဆိုတဲ့အပြင်ယာရုကနှုတ်ထွက်သွားတဲ့နိုင်ငံသားရေးဝန်ကြီးဘော်ရစ်ဂျွန်ဆန်ဟာတင့်တော်တဲ့ဝန်ကြီးချုပ်လောင်းဖြစ်ကြောင်းလန်ဒန်မြို့မှာရာဇဝတ်မှုတွေထူပြောင်းနေတာဟာရွှေ့ပြောင်းနေထိုင်သူတွေကြောင့်ဖြစ်ကြောင်းဗြိတိန်ရဲ့အထင်ကရသတင်းစာ The Sun နဲ့မေးမြန်းကမှပြောဆိုပြီးခေါင်းဆောင်နှုတ်ဦးတွေ့ဆုံကြတာပါခေါင်းဆောင်နှုတ်ဦးဟာဝန်ကြီးချုပ်နေအိမ်မှာတွေ့ဆုံပြီးအရှိလေပိုင်းကိစ္စအပါအဝင်နိုင်ငံခြားရေးနဲ့ကုန်သွယ်ရေးကိစ္စရပ်တွေကိုဆွေးနွေးကြတယ်လို့ဆိုပါတယ်တရုတ်နိုင်ငံကအမေရိကန်နဲ့ကုန်သွယ်ရေးမှာပြီးခဲ့တဲ့ဇွန်လတုန်းကအရင်မေလတဲ့ဒေါ်လာ၄ဘီလီယံကျော်ကုန်သွယ်ရေးပုံငွေရရှိနေတယ်လို့ထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒီနှစ်နှစ်ဝယ်အထိတရုတ်ဘက်ကအမေရိကန်နဲ့ကုန်သွယ်ရေးမှာကုန်သွယ်ရေးပုံငွေစုစုပေါင်းအမေရိကန်ဒေါ်လာ 133.8 ဘီလီယံအထိအသာအဆီးရထားတာပါ။နိုင်ငံခြားဆက်ဆံရေးတိုးတက်စေဖို့ပြီးခဲ့တဲ့ဇွန်လကစင်ကာပူထိပ်သီးအစည်းအဝေးအတွင်းသူတို့နှုတ်ဦးပူးတွဲလက်မှတ်ရေးထိုးခဲ့တဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖော်ဖို့သမ္မတထရန့်ရဲ့အကြံပေးချက်တွေကိုချီးကျူးပြောဆိုထားတဲ့အင်မတန်ကောင်းမွန်တဲ့စာတစောင်မြောက်ကိုရီးယားကောင်းဆောင်ကကင်ဂျွန်အွန်းကသူကင်ဂျွန်အွန်းထံကနေသူလက်ခံရရှိခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။တိသာထင်ရှားတဲ့တိုးတက်မှုတွေဖြစ်ပေါ်နေကြောင်းမြောက်ကိုရီးယားကောင်းဆောင်ရဲ့စာရဲမှာဖော်ပြထားတယ်လို့သမ္မတထရမ့်ကပြောပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ဟောင်းနာဝါရှာရစ်နဲ့သမီးဖြစ်သူမာရီယမ်ရှာရစ်တို့ကိုလာဟိုမြို့အရောက်လေစိတ်မှာဒီကနေ့အာဏာပိုင်တွေကဖမ်းဆီးဖို့ရှိနေပါတယ်။ဝန်ကြီးချုပ်နာဝါရှာရစ်နဲ့သူ့သမီးတို့ဟာလန်ဒန်မြို့ကနေပြန်လာကြတာဖြစ်ပါတယ်ခင်ဗျ။
တရင်ချင်းချက်ကိုကိုယ်တော်ဝင်လိုက်ကြီးညာပေးခဲ့တာပါဒီညနေ့စီစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Vitex Sonya ဖြစ်ပါတယ် VOA American အတန်ညာဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံနှုန်းချိန်ည9:00-10:00လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ32 kHz 11.83ညလိုင်းဒိုမီတာ51 kHz 9335နဲ့လိုင်းလမီတာ190 kHz 1505ရုပ်ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနံလောပ
ါ This program has come to you from the Voice of America, Washington.
From Washington,